တောင်ကိုရီးယားနိုင်ငံရွေးကောက်ခံသမ္မတတစ်ကလက်ရှိ Blue House သမ္မတအိမ်တော်ကိုအသုံးပြုမှာမဟုတ်ပဲပြည်သူတွေနဲ့ပိုးပြီးတော့ကောင်းမွန်တဲ့ဆက်ဆံရေးတည်ဆောက်နိုင်အောင်ဆိုးမျိုးလည်းကောင်းမှပြောင်းပြီးတော့ရုံထိုင်မယ်လို့ပြောပါတယ်။ရွေးကောက်ပွဲမဲဆွယ်စီယုံပွဲအတွင်း Mr. Yong Suk Yeol ပေးခဲ့တဲ့ကတိတွေထဲမှာသမ္မတရုံးကိုပြောင်းရွှေ့မယ်ဆိုတဲ့အခြေလက်တစ်ခုအပါအဝင်ဖြစ်ပါတယ်။ Conservative ထိပ်တန်အစိုးရရှင်းနေဟောင်းသူဖြစ်တဲ့ Mr. Yong Suk Yeol ဟာလာမယ့်မေလ10ရက်နေ့ကစပြီးတော့9နှစ်ကြာသမ္မတတာဝန်ထမ်းဆောင်ရမှာပါ။တောင်ကုန်းပေါ်မှာတည်ဆောက်ထားတဲ့ Blue House သမ္မတအိမ်တော်ရဲ့တည်နေရတဲ့ဒီဇိုင်းပုံစံကကိုရီးယားသမ္မတတွေအနေနဲ့ပြည်သူတွေနဲ့ကင်ကွာပြီးရာထူးအာဏာကိုတရားလုံးအသုံးချနေတယ်ဆိုတဲ့ဝေဖန်သံတွေထွက်လာစေတယ်လို့လည်း Mr. Yeol ကပြောပါတယ်။သူတာဝန်ဆက်ပြီးတော့ထမ်းဆောင်တဲ့အချိန်ကစပြီးတော့သမ္မတရုံးကိုဆိုးမျိုးလည်းကကာကွယ်ရေးဝန်ကြီးရုံးထဲပြောင်းရွှေ့ဖွင့်မယ်လို့ရွေးကောက်ခံသမ္မတရုံးကတင်းငွေတွေနဲ့ရုပ်သံမိန့်ခွန်းမှပြောကြားသွားပါတယ်။အစိုးရထိပ်တန်းယုံခံနေရာကိုပြောင်းရွှေ့ရာဟာနိုင်ငံတော်လုံးညုံရေးကိုအားနည်းသွားစေနိုင်တယ်လို့သမရယုံဖွင့်မဲ့နေရာတဝိုက်ပြည်သူတွေရဲ့ပစ္စည်းဥစ္စာဆိုင်ရာအခွင့်အရေးတွေကိုချိုးဖောက်ရာရောက်စေနိုင်ုံမကဖဏာငွေတွေပါအလွန်အကျွံတုံ့ဆွဲရလိမ့်မယ်ဆိုတဲ့ဝေဖန်မှုတွေလည်းထွက်ပေါ်လာနေပါတယ်